အီရန်နျူကလ িয়ার ရဲ့သဘောတူညီချက်ပြန်ရဖို့နှိစက်နေပြီလို့ဥရောပသမ္မတ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲကစနေနေ့မှာပြောဆိုလိုက်ပါတယ
် I cannot tell if we are going to have a last agreement we are very close
နောက်ဆုံးသဘောတူညီချက်ရတော့မယ်လို့ကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့အတော်နှိစက်နေပါပြီလို့ကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကိုရောက်ရှိနေစဉ်ဂျိုးဆက်ဘိုရဲကပြောဆိုခဲ့တာပါအီရန်နျူကလ িয়ার အရေး2015ခုနှစ်သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်ရေးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြာဆွေးနွေးနေကြတာပါ။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုရပ်ဆိုင်မယ်ဆိုရင်သူ့အပေါ်ချမှတ်ထားတဲ့ဒဏ်ခိုက်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးမယ်ဆိုတဲ့အချက်မျိုးတွေလည်းပါဝင်ပါတယ်။အီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေဟာသဘောတူညီချက်ရဖို့အတော်ကလေးနှိစက်လာနေချိန်မှာရုရှားကတောင်းဆိုမှုတွေလှုပ်လာတာကြောင့်တုံ့ဆိုင်သွားခဲ့တာပါ။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်အမေရိကန်ကရုရှားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေဟာအီရန်နဲ့ရုရှားအကြာကုန်သွယ်ရေးအပေါ်တက်ရောက်မှုမရှိစေရဘူးလို့ရုရှားဘက်ကတောင်းဆိုခဲ့ပါတယ်။နျူကလ িয়ার ရေးဆွေးနွေးပွဲမှာ EU ဘက်ကညှိနှိုင်းရင်းမှုအင်ရစ်မိုရာကလည်းအီရန်စစ်သက်ညှိနှိုင်းရင်းမှုနဲ့ဆွေးနွေးဖို့တဟီရန်မြို့တော်ကိုသွားမယ်လို့တောက်ချနေတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကသာလက်တွေ့ကျကျလုပ်မယ်ဆိုရင်နျူကလ িয়ার ရေးသဘောတူညီချက်တစ်ခုရေတိုကာလအတွင်းရလာနိုင်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒီညှိနှိုင်းမှုတွေမှာအမေရိကန်ဘက်ကတာဝန်ရှိသူတွေကသတိကြီးကြီးနဲ့လှုံ့ဆော်နေကြပါတယ်။